ဇန်နဝါရီလ29ရက်ဒီပလိုမက်စာဆောင်မှာအာဆီယံငြိမ်းချမ်းရေးအစည်းအဝေးကိုအကောင်အထည်ဖော်ရေးအတွက်မြန်မာအာဏာသိမ်းစစ်ကောင်စီပါဝင်မှုအလှည့်ကြအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကတိုက်တွန်းနိုင်ကြောင်းသတင်းဆောင်မှတ်တပုတ်ဖော်ပြခဲ့ပါတယ်။အာဆီယံဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်စီရဲ့ပါဝင်မှုဟာဒေသတွင်းငြိမ်းချမ်းရေးအစည်းအဝေးဖော်ဆောင်တဲ့နေရာမှာတိုးတက်အောင်မြင်မှုရှိမရှိဆိုတဲ့အခြေအနေပေါ်တည်မီနေကြောင်းကမ္ဘောဒီးယားနိုင်ငံကပြောပါတယ်။ဒါပေမဲ့တိုးတက်မှုရှိမရှိဆိုတာကိုဘာနဲ့တိုင်းတာမှလဲဆိုတဲ့မေးခွန်းလည်းရှိနေတာပါ။ဒါအပြင်မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေအပေါ်အလေးအနက်စိုးရိမ်ပြီးအချက်၅ချက်ပါအာဆီယံသဘောတူညီချက်ကိုလေးစားလိုက်နာဖို့အာဆီယံငြိမ်းချမ်းရေးအစီအစဉ်ဆောင်ရွက်တဲ့နေရာမှာစဉ်ဆက်မပြတ်အားထုတ်ကြိုးပမ်းပေးဖို့လူသားချင်းစာနာကူညီရေးတွေအထောက်အကူပေးနိုင်ဖို့အတွက်လည်းအာဆီယံထုတ်ကိုယ်စားလှယ်တူမြန်မာနိုင်ငံကိုလာရောက်ခွင့်ပြုဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကမြန်မာဆရာနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုက်တွန်းလိုက်ပါတယ်ဇန်နဝါရီလ26ရက်နေ့ကဗီဒီယိုလိုင်းကနေပြီးတော့တဆင့်တိုက်တွန်းခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်တွန်းချက်ဟာဇန်နဝါရီလစာမိုင်းဝန်ကြီးချုပ်ဟွန်ဆန်းမြန်မာနိုင်ငံကိုလာရောက်ခဲ့စဉ်အတွင်းမြန်မာနိုင်ငံရဲ့ပြည်ထောင်စုအပေါ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပေါ်ထွက်လာခဲ့တာဖြစ်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဧပြီလအာဆီယံအထူးစည်းဝေးပွဲကနေရရှိခဲ့တဲ့သဘောတူညီချက်၅ချက်နဲ့အတူအကြမ်းဖက်မှုတွေအဆုံးသတ်ပြီးသက်ဆိုင်ရာနိုင်ငံအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေပေါ်ဆောင်ရဖို့လဲပြီးခဲ့တဲ့နှစ်ဧပြီလကကျင်းပခဲ့တဲ့ဆွေးနွေးပွဲမှာသဘောတူကြချပြီးလည်းဖြစ်ပါတယ်။ခီးစဉ်တွင်ဆွေးနွေးမှုတွေတိုးတက်မှုရှိကြောင်းကမ္ဘောဒီးယားကလည်းပြောပါတယ်။ဒါပေမဲ့မြန်မာအနေနဲ့အာဆီယံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တယ်လို့ပြီးခဲ့တဲ့အာဆီယံညီလာခံကလည်းတက်ရောက်ခွင့်မရခဲ့ပါဘူး။ကမ္ဘောဒီးယားမှာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပဖို့စီစဉ်ခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲရွှေ့ဆိုင်ခဲ့ရတာဟာလည်းအာဆီယံအဖွဲ့အစည်းသဘောထားကွဲပြားမှုတွေကြောင့်ဖြစ်ဖွယ်ရှိကြောင်းဆုံးမကဆိုပါတယ်ဒီအတွင်းစင်ကာပူဝန်ကြီးချုပ်ဒီချန်လုံးကအချက်၅ချက်ပါသဘောတူညီချက်နဲ့ပတ်သက်ပြီးတိုးတက်မှုတစ်စုံတရာမတွေ့ရှိရကြောင်းဝေဖန်လိုက်တယ်လို့ကမ္ဘောဒီးယားခေါင်းဆောင်ဟွန်ဆန်ကလည်းလာမယ့်အာဆီယံညီလာခံမှာမြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားခဲ့ကြောင်းပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်စီကတော့အာဆီယံရဲ့အစီအစဉ်တွေကိုအကောင့်ထည့်ဖော်ဖို့စိတ်ပဝင်စားမှုမပြသခဲ့တယ်လို့အချက်၅ချက်ပါကိုပိုင်အစီအစဉ်ကိုပထမဆုံးအကောင့်ထည့်ဖို့ရအောင်မှဖြစ်တဲ့အကြောင်းဒီအတွက်စစ်အာဏာသိမ်းမှုစတင်သူတွေကိုပထမဆုံးချိန်မုံရအောင်မှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒီအတွင်းစစ်ကောင်စီကအာဆီယံကုလသမဂ္ဂအဖွဲ့တွေကိုအနေနဲ့ခေါင်းဆောင်တွေဖြစ်ကြတဲ့အတိုင်းမဲကန်ဒေါ်ဆန်းစုကြည်တမန်တော်ဥပမျိုးတို့နဲ့တွဲဆောင်ခွင့်ညှင်းပယ်ခဲ့ပေမဲ့အနေနဲ့အစိုးရအဖွဲ့တွေကအလေးအလတ်သဘောထားရှိတဲ့အဖွဲ့ဝင်တွေနဲ့တွဲဆောင်ခွင့်ပြုလုပ်တဲ့သဘောရှိပုံရကြောင်းစစ်ကောင်စီပြောခွင့်ရသူကပြောဆိုခဲ့ပါတယ်ဇန်နဝါရီလ29ရက်ဘရစ်စဘိန်းတိုင်းသတင်းစာမှာပြည်စီရမြေမရှိဆိုတဲ့ခေါင်းစဉ်နဲ့ကြီးစံတွေကြားတဆုံဆံပြပြေလောနေကြရတဲ့မြန်မာနိုင်ငံကကလေးငယ်တွေအကြောင်းသတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်စစ်တပ်အာဏာသိမ်းမှုတွေနဲ့အချိန်ချင်းကြုံတွေ့ခဲ့ရတဲ့မြန်မာနိုင်ငံမှာအခုထိတဏှတ်တန်ဘုံတန်မဆဲနိုင်သေးပါဘူးပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ဆုံးစစ်တပ်အာဏာသိမ်းခဲ့တဲ့အချိန်တွေကတော့တပြည်လုံးအနှံ့အတိုင်းဒါအထိဖြစ်ပေါ်နေတာပါ Save the Children အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလစာရင်းမှတ်တမ်းအရနိုင်ငံတော်ဝန်တိုက်ပွဲတွေကြောင့်ကလေးတငယ်အနည်းဆုံးအသိငွေဝင်းကျင်ဘိုးအိမ်ဆုံးခွာခဲ့ကြရပြီးတချို့တောတောင်တွေထဲတချို့ဒုက္ခသည်စခန်းတွေထဲထွက်ပြေးပုန်းဆောင်နေကြရကြောင်းသိရပါတယ်စစ်တပ်အာဏာသိမ်းပြီးအကြမ်းဖက်တိုက်ပွဲတွေကြောင့်နိုင်ငံတော်ဝန်တည်ဆုံးသူဦးရေ1500နီးပါးဖမ်းဆီးခံရသူ12000ကျော်ရှိကြောင်းနိုင်ငံရေးကျင်းသားများကုညီဆောင်ချော်ရေးအဖွဲ့ AABB ကဖော်ပြပါတယ်ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီရဲ့စာရင်းအရစစ်တပ်အာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံအတွင်းနေရွှေပြောင်းခဲ့ရသူခမန်းကြီး4600ဝန်းကျင်ရှိခဲ့ပြီးနေဆက်ကိုကျော်ဖြတ်ပြီးတော့ထိုင်းနဲ့အိန္ဒိယလိုအိန္ဒိချင်းနိုင်ငံတွေထဲခိုးဝင်သွားခဲ့ကြသူ3200ဝန်းကျင်ရှိကြောင်းသိရပါတယ်ခင်ဗျာ